ထိုင်းနိုင်ငံမှာရှိတဲ့အလုပ်ရှင်နဲ့နိုင်ငံခြားသားအလုပ်သမားတွေအနေနဲ့အလုပ်ခံနိုင်ရေးကိစ္စတွေနဲ့ပတ်သက်လို့မတ်လ31ရက်နေ့ည12နာရီနောက်ဆုံးထားပြီးအွန်လိုင်းကနေစီးရင်ပေးသွင်းနိုင်ဖို့အတွက်ထိုင်းလူသမားဝန်ကြီးဌာနကနေစီစဉ်ဆောင်ရွက်ပေးထားပါတယ်။ဒီအစီအစဉ်တိုင်းဆောင်ရွက်ဖို့အတွက်ဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးစမ်းမောင်ကလည်းပြောပါတယ်
ကျွန်တော်တို့ဒီဖြည့်ချောတဲ့လုပ်ငန်းစဉ်မှာဟုတ်တော်စင်လည်းရှိကနေဦးမှာ online ကနေပြီးလုပ်လို့ရအောင်လို့ပါလို့ develop သူ့ဘက်ကနေချက်ချင်းလုပ်ပေးတာရှိရတယ်။အဲဒါမျိုးလေးတွေနဲ့ကိုယ့်ဘက်ကဝင်အောင်ပေါ့။အဲ့တော့ဒီကမှာဘယ်မှလည်းသွားကြမလို့ဟိုကိုယ့်ဘက်ကပဲကိုယ့်ရဲ့စက်ရုံသုံးဖို့လုပ်ရုံသုံးဖို့ပေါ့။ဒါကိုတယ်လီဖုန်းသုံးလို့ရတဲ့နေရာမှာအဲ့ဒီရဲ့ဟို UI website ကိုဝင်ပြီးတော့အဲ့ကိုယ့်ရဲ့နာမည်ဖြည့်မယ်။ပြီးရင်ကိုယ့်ရဲ့လုပ်ရှင်အမည်လုပ်ရှင်စက်ရုံအမည်ကိုကျွန်တော်ကဖြည့်မယ်။အဲ့ဒါဖြည့်တဲ့နာမည်ကိုကျွန်တော်တို့ကဒါနောက်ပိုင်းကိုကျွန်တော်တို့ကဆက်ပြီးတော့ဒီခန့်ချင်းသွားလို့ရတယ်လေနော
်ထိုင်းလူသမားဝန်ကြီးဌာနအနေနဲ့တိုက်တွန်းထားတာကတော့အွန်လိုင်းကနေစီးရင်ပေးသွင်းဖို့အတွက်ပြီးခဲ့တဲ့ရက်ကပဲနှိုးဆော်ခဲ့တာပါစီးရင်သွင်းဖို့သက်တမ်းတိုးဖို့လိုအပ်မဲ့လူသမားတွေကသက်တမ်း၄သိန်းလောက်ရှိနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့မလ31ရက်နေ့ညအချိန်ထိတော့လူသမားတွေအကုန်လုံးစီးရင်မသွင်းနိုင်ကြသေးပါဘူးလက်ရှိမှာတော့လူသမားသသိန်းကျော်လောက်စီးရင်ပေးသွင်းဖို့ကြံနေသေးတယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်ထိုင်းနိုင်ငံရဲ့ဥပဒေအရမလကုံကနေစတင်ပြီးတရားမဝင်အလုပ်သမားတွေကိုခန့်အပ်ထားတာကိုစစ်ဆေးတွေ့ရှိမယ်ဆိုရင်အလုပ်သမားကဒဏ်ငွေဘက်9000ကနေ5000လောက်ထိဒဏ်ငွေဆောင်ရနိုင်တယ်လို့အလုပ်ရှင်ကတော့ဘက်ငွေ1000ကနေ3000လောက်ထိဒဏ်ငွေဆောင်ရမှာဖြစ်တယ်လို့လည်းထိုင်းဥပဒေမှာဖော်ပြထားပါတယ်ဒီဥပဒေဟာအရင်တုန်းကတော့ကြီးတဲ့ကြီးလေးတဲ့ဒဏ်ငွေတွေပေးဆောင်ခိုင်းတာဖြစ်ပြီးမကြသေးရင်ကမှပြစ်ဒဏ်တွေကိုလျှော့ပေါက်ပေးခဲ့တာဖြစ်ပါတယ်ရှင်